ဆရာဦးဆိုင်လေးခင်ဗျာ TNLA အဖွဲ့ကဒီရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့မှာပေါ့လေဆရာတက်သားတက်ခေါ်ယူသွားတဲ့ဆရာတို့ SND ပါတီဝင်တွေတချို့လည်းပေါသွားတယ်လို့လည်းသိရပါတယ်အဲ့တော့ဖြစ်စဉ်လေးဘလို့ဖြစ်တာလဲအဲ့ဒါလေးသိပြစေဗျာ
ဒီစမှာဆယ်ရက်နှစ်ညမှာပေါ့နော် TNLA အဖွဲ့ကနေပြီးတော့မှပန်ခွင့်ရတဲ့ဝင်လာပြီးတော့ရွာသားတွေကိုတက်သားတက်လို့ပို့တက်ဆိုပြီးမှတင်းကျပ်ခေါ်ဆောင်သွားပါတယ်အဲ့မှာကျွန်တော်တို့ပါတီဝင်5ဦးအပါဝင်နောက်ရွာသားတွေစလီရပေါ့နော်သူကပါသွားပါလေခင်ဗျအဲ့ဒီလူတွေကိုဒေသီခေါ်သွားရလို့မသိဘူးဒါမျိုးချက်ရှိတဲ့သူရဲ့မိသားစုဝင်တွေကကျွန်တော်လှမ်းပြီးတော့မှအကြောင်းကြားတယ်ပြီးတော့ထပ်မံပြီးတော့အဖမ်းခံမှဆိုလို့ကျွန်တော်ရွာသားတွေကလည်းဖြတ်ပြေးလာပြီးတော့မှကျောင်းမင်းမျိုးတွေကိုရောက်နေကြတယ်ကျောင်းမင်းမျိုးမှရှိတဲ့ကျွန်တော်ပါတီဝင်မျိုးနယ်စည်းရပုဂ္ဂိုလ်တွေရဲ့တရင်ပူချက်ရကျွန်တော်တရင်ကိုတည်ပြုနိုင်ပြီးတဲ့နောက်မှာကျွန်တော်ဖမ်းဆီးခံရွာသားတွေကိုပြန်လွှတ်ပေးဖို့ဆိုပြီးမှစာထုတ်ထားခြင်းဖြစ်ပါလေခင်ဗျဖမ်းဆီးခံမိသားစုတွေကိုယ်တိုင်ကကျွန်တော်တို့ကိုလှမ်းပြီးတော့တရင်ပူရဲတိုင်ကြားတယ်နောက်ပြီးတော့မှအဲ့ဒီရွာသားတွေအကုန်လုံးကလည်းပဲအခုကျောင်းမင်းမျိုးကိုရောက်ပြန်ပါတယ်ကျွန်တော်လည်းဖန်စီတဲ့ဖွဲ့ကပလောင်စစ်သားအဖွဲ့ TNL ဖွဲ့ဆိုတာလုံးဝပေးကြတယ်ဒါကြောင့်မို့လဲကျွန်တော် statement ထုတ်တယ်ကျွန်တော်ကမျိုးကမှတောက်လျှောက်နေလာပြီးတော့မှနိုင်ငံရေးလုပ်နေတဲ့အဖွဲ့စည်းပဲအဲ့တော့မတေးကြပဲနဲ့ဖွဲ့စည်းတစ်ခုခုကိုကျွန်တော်ရန်တမ်းပြီးအဲ့လိုမျိုးဆွဆဲလို့လည်းမရှိဘူးကျွန်တော်ဘက်ကလုံးဝတေးကြတိကျတဲ့အတွက်ကြောင့်မို့လို့ဒီ statement ကိုထုတ်ချင်းဖြစ်တယ်သူတို့ဘက်ကတေးကြစီစစ်သုံးသပ်ပြီးတော့မှအကျိုးချောင်းခံရလို့ဆိုတော့ပြန်လည်ဖြေကြတဲ့နယ်လို့ပဲပြောကြလို့ပဲ
ဒီဇင်ဘာ10ရက်နေ့ကလေးကလည်းခေါ်သွားတယ်ဆိုတော့ဘယ်နေရာရောက်သွားတဲ့ဘာသတင်းတွေပါအစနာတွေပါများစုံစမ်းလို့များမရနိုင်သေးဘူးလားဆရာတို့
ဒီအနေနဲ့ဖွဲ့ကကျန်းပြည်နယ်လျှော့တော်မှာတော့မှလည်းအကျန့်ဖက်ဖွဲ့စည်းဆိုရင်းမှာအစိုးပြုခံထားတဲ့ဖွဲ့ဖြစ်တယ်။သူတို့တွေနဲ့တရားဝင်ဆက်သွယ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်ဥပဒေကြောင်းရဘယ်လိုပုံစံမျိုးနဲ့ဆက်သွယ်ရင်တင့်တော်မယ်ဆိုတာလည်းကျွန်တော်ဆုံးဖြတ်လို့မရပါဘူးနော်။အခုကျောင်းမင်းမျိုးနဲ့ဒီနယ်လျှော့တော်ကိုယ်စားလှယ်ကိုယ်တိုင်ကလည်းတောင်ကြီးမြို့မှာပြန်နှံ့တက်နေတယ်ဒီနေ့မှပဲပြန်မယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ကြီးကျောင်းမင်းမျိုးရောက်တဲ့မှာပဲတက်ဆိုင်အုပ်ချုပ်ရေးဌာနကပုဂ္ဂိုလ်ကြီးနဲ့ပြန်နှံ့ပြီးတော့မှပဲဆက်သွယ်ရမယ်ဆိုတော့ကျွန်တော်စဉ်းစားမှာဖြစ်ပါတယ်။ဆိုတော့ UPDJC ကိုဆက်သွယ်ပြီးတော့မှကျွန်တော်တို့အဲ့ဒီဖြစ်စဉ်လေးကိုတင်ပြထားပါရဲ့
အဲ့တော့ UPDJC စီတင်ပြထားရဲဆိုတော့ဟိုဘက်ကဘလို့များပြန်အကြောင်းပြန်သေးလဲဆရာ
ဟာစီခံရတဲ့ယူဘကိုရီးယားနှစ်တောက်ရှိတာပေါ့နော်နိုဝင်ဘာ20 21ရက်နေ့မှာလည်းတစ်ခါဖမ်းခံရတာဟို10ရက်နေ့မှာ17ရက်နဲ့နောက်21ရက်နေ့မှာတရားအစုပေါင်းအမှန်တော့12ရက်ပေါ့နော်အဲ့ဒီ12ရက်ထဲက statement ထုတ်ပြီးတဲ့နောက်မှာတော့17ရက်ပြန်လွှတ်ပေးလိုက်ပြီလို့ကြားပါတယ်ခင်ဗျာအမနည်းညာဥပိုင်းလိုပဲကြည့်ရပါတယ
်သူတို့တွေဘယ်ဒီများရောက်ခဲ့တယ်ဆရာတို့အဲ့အရာတွေရောနည်းနည်းလေးမေးကြည့်လို့ထားတာများရှိသလားဆရာဘယ်လိုများသိတာလဲဆရာ
ဒီကကပြည်သူလူထုကတရင်ပို့တာရဲ့ပြီးတော့ကျွန်တော်တို့ပါတီဝင်တွေကကြံရှိခဲ့တဲ့ဒီပေါ်ရည်တရင်ပေးဖို့ချက်ရသူတို့ကြံလွှတ်လာပြီဆိုတာကိုသိရပါတယ်အဲ့ဒါကြတော့ဟိုကြောင်မဲမြို့နယ်တဲ့မှာဟိုနမ်တူမြို့နယ်တဲ့က17ရောက်ပါနမ်တူမြို့နယ်ဒီနယ်ချက်တော်ဆိုတဲ့တူကစမ်းတရင်ပို့တာပဲ
ဒီ TNLA အပါဝင်ပေါ့ဒဏ္ဍကိုင်အဖွဲ့၄ဘွဲ့ကပေါင်းပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဆိုပြီးတော့တို့တွေကဒီဖြတ်မိမြောက်ပိုင်းဘက်မှာတိုက်ပွဲတွေအစိုးရတက်မတော်နဲ့ဖြစ်နေတယ်ပေါ့ဒီ TNLA အဖွဲ့ဘုကိုရောဆရာတို့ SND ပါတီအနေနဲ့ဘယ်လိုသဘောထားမျိုးရှိမလဲဆရာ
သူတို့ကတော့သူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အရာသူတို့ရဲ့လူမျိုးလက်လက်ခွင့်အရာသူတို့ကလည်းသူတို့တောင်းနေတဲ့ကိစ္စကိုကျွန်တော်ဘာမှအရေးတကြီးပြောစရာအကြောင်းလည်းမရှိဘူးကန့်ကွက်ဖို့လည်းမရှိဘူးဒါပေမဲ့လို့ပြည်သူလူထုကိုထိခိုက်စေတဲ့လူရမျိုးကတော့ဘယ်လက်နက်ကန်ဖွဲ့စည်းရပဲလို့ကျွန်တော်ကစန့်ကျင်ရမှာပဲရှုံးချရမှာပဲပေါ့နော်အဲကြောင့်မို့လို့သူတို့ဒီအနေနဲ့နိုင်ငံရေးရရှုံးချနေတဲ့ကိစ္စမှာအစိုးရနဲ့ဘယ်လောက်အောင်တက်မလို့နဲ့ဘယ်လောက်အောင်ငြင်းချမ်းတဲ့မိလာအဖြစ်ဖြည့်ရှင်းစေခြင်းနဲ့နိုင်ငံရေးကြံစည်မှုနိုင်ငံရေးသဘောဝိုင်းမှာအေးအေးဖြည့်ရှင်းစေခြင်းနဲ့အပြစ်မရှိတဲ့ပြည်သူလူထုကိုထိခိုက်နေနေစီရမျိုးကတော့ကျွန်တော်လုံးဝကိုဖလုတ်ပြီးခံနိုင်တဲ့မျိုးမရှိပါတော့။အဲကြောင့်မို့လို့နိုင်ငံရဲ့ပုံစံမျိုးကိုအေးအေးဖြည့်ရှင်းဖို့ကျွန်တော်အားလုံးအကြံပြုလိုပါတယ်
။ဆရာဦးဆိုင်လေးခုလိုပြေးကြပေးတာကျေးဇူးများကြီးတင်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။